ကြိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းမှာကြေးရွာအများအပြားလက်သေးမပေါ်ဘဲမီးရှို့ခံရတာတွေဖြစ်ပေါ်နေပါတယ်တိုက်ဆိုင်မှုတစ်ခုကတော့အခုလိုမီးရှို့ခံရတဲ့အချိန်ဟာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အတွင်းမြို့နယ်တချို့မှာအင်တာနက်တွေပိတ်လိုက်တဲ့2019ခုနှစ်ဇွန်လ22ရက်နေ့နောက်ပိုင်းမှာဖြစ်ခဲ့တာပါအင်တာနက်တွေပိတ်လိုက်တာနဲ့ရွာတွေမီးရှို့ခံရတယ်ဆိုတော့သတင်းတွေရရှိတယ်လို့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်မီးဆန်ကြီးတွေကလည်း2019ခုနှစ်ဇူလိုင်လဆန်းမှာပြောခဲ့ပါတယ်မီးလောင်မှုတွေဟာအင်တာနက်တွေပိတ်လိုက်ပြီး15ရက်အကြာမှာစပြီးမြင်ခဲ့ရပါတယ်ရသေးတော်မြို့နယ်မြက်တောင်ရွာအနီးမှာတပ်မတော်နဲ့အေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့ပြီးတိုက်ပွဲအပြီးတပ်မတော်ကရှင်းလင်းရေးလှုပ်ဆင်မှာရွာတွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မီးလောင်သွားတာအင်ဂျင်တရာလောက်ပါတပ်မတော်ဘက်ကတော့ရွာအနီးမှာတိုက်ပွဲဖြစ်ပွားစဉ်တစ်ဖက်ဖက်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြလို့မီးလောင်တာဖြစ်နိုင်တယ်လို့ပြောပါတယ်အလားတူပဲ2019ခုနှစ်စက်တင်ဘာလ4ရက်နေ့ကဘူးသီးတောင်မြို့နယ်ဥယျာဉ်သာရွာကိုတမတော်ကနှစ်ကြိမ်မီးရှို့တယ်လို့ရွာကနေကပြောပါတယ်။တမတော်ကတော့ဥယျာဉ်သာရွာပြက်သွားတာကြားလာပြီလို့ဖြေပါတယ်။ရွာတွေမီးလောင်ခဲ့တာနဲ့ပတ်သက်လို့ကြောက်တော်မျိုးနယ်မှာအများဆုံးဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကင်မောင်လက်ကပြောပါတယ်
။ရွာဆေးရွာလောက်မီးရှို့ခံရတာရှိတယ်။တိုက်ပွဲကြောင်မင်းလောက်သွားတာရှိတယ်။ဘူးတိတော့မှလည်းဆေးရွာလောက်ပဲဒီတော့မှကြာတော့9ရွာလောက်ကြောက်တော်မျိုးနေက1000ကျော်လောက်ရှိတယ်။ဘူးတိတော်မျိုးနေမှာအင်ချီ80လောက်ရှိတယ်။ပုံနှံကျောမှာကြာတော့10အောက်လောက်ပဲရှိတယ်
။2020မတ်လအတွင်းကတော့ကြောက်တော်မျိုးနေပြိုင်တန်းမုံသန်းမြေရွာတွေကိုတပ်မတော်ကလေရင်ပေါ်ကနေဘုံကျဲတဲ့အကြောင်းအင်ဂျင်150လောက်မီးလောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မတ်လ22ရက်နေ့ကလည်းကြောက်တော်မျိုးနေအတွင်းအင်ဂျင်900ကျော်ရှိတဲ့တင်းမရွာမီးရှို့ခံရတယ်လို့ဒေသခံတွေလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒါပေမဲ့တပ်မတော်ကဧပြီလ23ရက်နေ့ကသတင်းထုတ်ပြန်ခဲ့တာကတော့ကွင်းစင်းပြီးစစ်ဆေးချက်တွေအရရွာဟာပုံမှန်အခြေအနေရှိတယ်လို့ဆိုပါတယ်။အခုလိုတပ်မတော်ကိုဆွတ်ဆွဲတဲ့သတင်းဟာတပ်မတော်နဲ့ပြည်သူကြားမှာအထင်အမြင်လွဲမှားအောင်ပြုလုပ်တာဖြစ်တယ်လို့သတင်းထုတ်ပြန်ပါတယ်။ဒါပေမဲ့မီးမလောင်ပါဘူးဆိုတော့အဲ့ဒီရွာကအင်းအလုံး900ကိုပြန်ဆောက်ဖို့အတွက်ရခိုင်ပြည်နယ်အစိုးရကအကူအညီပေးတယ်ဆိုတဲ့သတင်းတွေလည်းရရှိပါတယ်။ရခိုင်ပြည်နယ်တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားမှုဦးဝင်းစော်ထေပြောတာက
လူနေ928လုံးကျွန်တော်တို့မီးလောင်ခဲ့တယ်။နေ398လုံးတက်ကိုကျွန်တော်တို့အင်ဆော့ပစ္စည်းတန်ဖိုးငွေ994သိန်းပြီးတော့မှနေ130လုံးတက်ကိုအင်ဆော့ပစ္စည်းတန်ဖိုးငွေကကျွန်တော်တို့131သိန်းကျွန်တော်တို့စုစုပေါင်းအင်ဆော့ပစ္စည်းတန်ဖိုးငွေက925သိန်းကျွန်တော်တို့အဲ့မြောက်ဦးခရိုင်ဘေးစီမံနေပြီးတော့မှကျွန်တော်22ရက်လေးလာနေပြီးတော့မှကျွန်တော်တို့ဟိုထောက်ပံ့ခဲ့ပါတယ်
။ပြီးခဲ့တဲ့မေလ16ရက်နေ့ကတော့မြောက်ဦးမြို့နယ်လက်ကာရွာကအင်ဂျီ190ကျော်မီးရှို့ခံခဲ့ရပါတယ်။အလားတူပဲမေလ26ရက်နေ့ကပလဝမြို့တပက်ကန်အောက်မီလက်ဝရွာမီးရှို့ခံခဲ့ရပါတယ်။အခုလိုရွာတွေမီးရှို့ခံရတာနဲ့ပတ်သက်ပြီးတပ်မတော်နဲ့အေအေကတော့တစ်ဖက်နဲ့တစ်ဖက်လက်ညှိုးထိုးနေကြပါတယ်။ရွာသူရွာသားတွေအနေနဲ့ကတော့ကျွဲနှစ်ကောင်ကတ်တဲ့ကြားကမြေစာပင်အနေထားမျိုးပါ။တကယ်ကတိုက်ပွဲတွေဖြစ်နေတဲ့နေရာနဲ့နှီးလို့ထိခိုက်ပျက်စီးနိုင်တာရှိပေမဲ့ရွာလုံးကျွတ်မီးလောင်တာမျိုးတော့ကတော့ဖြစ်ထောင်ဖြစ်ခဲ့ပ
ါကြီးရော်တွေဆိုတာကဒီ channel ဝင်းနဲ့သစ်ပင်နဲ့နေတာဒီအမြောက်ဆန်ကြားလို့ကြီးဆန်ကြားလို့လောက်တာကတိမ်စနှိမ်စအများဆုံးအဲ့လိုတမင်တကာရှိုးမှဒီရာနဲ့ရှိပြီးတော့လောက်ကျွန်းတာဒီမျိုးနဲ့မတူဘူးလူနေနဲ့သိထူထက်တာမဟုတ်ဘူးတော်နေဆိုတာကတော့အင်ကြီးဆိုတာကို channel ဝင်းနဲ့နေတာ
ဒါကြောင့်မိရမှာကဒီကိစ္စအတွက်ဘသူမှတာဝန်ရှိတယ်လဲဆိုတာပ
ါဆိုရပါတာဝန်လည်းရှိတယ်ဒီအစိုးရဒီတက်မတော်မို့လို့ဝင်မပြောဘူးမထိန်ဘူးသဘုံမို့လို့မပြောဘူးအဲ့ဒါကတော့အတိတ်ပဲမရှိဘူးသူမှတာဝန်ရှိတယ်သဘုံဆိုရင်ကိုလျောက်မှမရှိဆိုပေမဲ့သူဆွဆွေးရမယ်ပြစ်တင်ရမယ်အဲတက်မတော်ဆိုရင်သူဥပဒေရှုတ်ဖောင်းရင်အဲ့လိုကျမဲ့ထိန်သိမ့်ဖို့ဝင်ပြောလို့ရတယ
်ဥက္ကမောင်လက်ပြောသွားတာပါဒီပြဿနာအတွက်အဖြေကတော့တိတ်ပြီးအဝေးကြီးမှမဟုတ်ပါဘူးနီးလျက်နဲ့ဝေးဆိုတာမျိုးဖြစ်နေတာဟုတ်ပါလားခင်ဗျာ